Bangladesh မြန်မာနှစ်နိုင်ငံနယ်စပ်ဒေသကမပေါက်ကွဲသေးတဲ့မြေမြုပ်မိုင်းတွေနဲ့လက်လုဖောက်ခွဲပစ္စည်း IED တွေဖယ်ရှားရေးကိုအတူတကွလက်ကျွဲလှုပ်ဆောင်သွားမှာဖြစ်ကြောင်း Bangladesh နေဂျာစောင့်တပ် BGB ကအကြီးကဲသူဖြစ်တဲ့ဗိုလ်မှူးချုပ် Matt Ansua Raman ကကျတဲ့ပြည်နယ်နှစ်နိုင်ငံဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးနဲ့ငြိမ်းချမ်းဆိုင်ရာဆွေးနွေးပွဲကို9ရက်ကြာပြုလုပ်ခဲ့တာဖြစ်ပြီးနယ်စပ်ဒေသမှာရှိနေတဲ့မြေမြုပ်မိုင်းတွေနဲ့မပေါက်ကွဲသေးတဲ့ IED ဖောက်ခွဲပစ္စည်းတွေဖယ်ရှားရေးအပြင်ပုံမှန်ကင်းလည်ဖို့ကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာဘက်ကရဲမှုချုပ်မျိုးစွေဝန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဝင်6ဦးနဲ့ Bangladesh ဘက်ကဗိုလ်မှူးချုပ် Rahman ဦးဆောင်တဲ့အဖွဲ့ဝင်16ဦးတို့တက်ရောက်ဆွေးနွေးခဲ့ကြတယ်လို့ Bangladesh သတင်းတွေမှာဖော်ပြပါတယ်။ကီလိုမီတာ250ကျော်ရှိတဲ့နေဆက်မှာ150လောက်ဟာတောတောင်ထူထပ်ပြီးလူသူအယောက်ပေါက်နေတာမို့လက်နက်ကင်ဖွဲ့တွေရာဇွတ်သားတွေမူရစ်ဆေးဝါးနဲ့လက်နက်မှန်ခိုးတွေချက်စားတဲ့ဒေသဖြစ်ပါတယ်။မူရစ်ဆေးဝါးနဲ့ရာဇွတ်မှုနှိမ်နင်းရေးကိုနှစ်နိုင်ငံစလုံးကအလေးထားလှုပ်ဆောင်နေတာမို့နေဆက်ဒေသအနာကရာဘမူရစ်ဆေးထုတ်လုပ်တဲ့စက်ရုံ49ရုံကိုမြန်မာရဲတွေစီ BGB ကအကြောင်းကြားခဲ့တယ်လို့လည်းမစ္စတာရက်မန်ကပြောပါတယ်။